ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာပြုလုပ်တဲ့ကမ္ဘာစီးပွားရေးလာကနှစ်ပတ်လည်ခန်းနာကိုနေတော့ကဇန်နဝါရီလ22ရက်နေ့မှာစတင်ပြီးတော့ကျင်းပပါတယ်။ဒီခန်းနာရဲ့ပထမနေ့မှာကမ္ဘာခေါင်းဆောင်တွေစီးပွားရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးတော့အင်္ဂါနေ့ကနေပြီးတော့တောက်ချာနေ့ဇန်နဝါရီလ25ရက်နေ့ထိ၄ရက်ကြာကျင်းပသွားမယ့်ညီလာခံဖြစ်ပါတယ်။ဒီညီလာခံရဲ့ရည်ရွယ်ချက်ကတော့ဒီနှစ်မှာ The Globalization 4.0 စီးပွားရေးကာဗွန်ဝါဒတိုးတက်မှုအဆင့်၄လို့ဆိုပါတယ်။ဒီညီလာခံမှာကမ္ဘာချမ်းသာဆုံးပုဂ္ဂိုလ်တွေအင်အားရှင်ဝါအကြီးမားဆုံးပုဂ္ဂိုလ်တွေအဖွဲ့အစည်းတွေလုပ်ငန်းရှင်တွေလာရောက်ပြောဆိုဆွေးနွေးကြတာဖြစ်လို့စီးပွားရေးအရအဆက်အသွယ်ရနိုင်မှုအကောင်းဆုံးအခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။သဘောပတ်ဝန်းကျင်ကိစ္စကမ္ဘာစီးပွားရေးနှိမ့်ကွေးလာနိုင်မှုနဲ့တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးတင်းမာမှုကိစ္စတွေကဒီနည်းပညာဆိုင်ရာစီးပွားရေးလုပ်ငန်းတွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်မလဲဆတဲ့အကြောင်းအရာတွေကိုပြောဆိုဆွေးနွေးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2018ခုနှစ်တုန်းကတော့ Davos ကမ္ဘာစီးပွားရေးညီလာခံမှာအဓိကစိတ်ဝင်စားမှုအခမ်းအနားဆုံးပုဂ္ဂိုလ်တူကအမေရိကန်သမ္မတ Donald Trump ပါ။ဒါပေမဲ့သူဒီနှစ်ညီလာခံကိုမတက်ပါဘူး။အမေရိကန်အစိုးရရန်နေအချို့ရက်ဆိုင်နေတာတလကျော်နေပြီဖြစ်လို့ဒီပြဿနာကြောင့်ညီလာခံကိုသမ္မတ Trump တက်ရောက်ဖို့ကိစ္စပြတ်သိမ်းရတဲ့အကြောင်းအိမ်မျိုးပြောခွင့်ရအမျိုးသမီး Sarah Sanders ကဆိုပါတယ်။ပြည်နှစ်သမ္မတ Emmanuel Macron နဲ့ British ဝန်ကြီးချုပ် Theresa May တို့လည်းပြည်တွင်းရေးအကျပ်တဲတွေကြုံနေတာကြောင့်ဒီနှစ် Davos ညီလာခံကိုသူတို့မတယောက်ကြပါဘူးဒီနှစ်ညီလာခံမှာအဓိကမင်းငွန်းပြောကြမယ့်သူတွေကတော့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ် IMF ကဘာငွေကြေးရမုံငွေဖွဲ့အကြီးအကဲခရစ်စတင်းလက်ဂရိတ်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေလိုပဲဖြစ်ကြပါလေ